မြောက်ကိုရီးယားကအမျိုးအမည်မသိတဲ့ပဲထင်းတပ်ဒုံးကျည်တစ်စင်းတနင်္ဂနွေနေ့မနေ့အစောပိုင်းမှာဂျပန်ပင်လယ်ထဲကိုပစ်ခတ်ခဲ့ပါတယ်။ဒုံးကျည်ပစ်ခတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရကကြေညာချက်မထုတ်ပါဘူး။ဒါပေမဲ့ကျွမ်းကျင်သူတို့ကတော့ဂျပန်နိုင်ငံတွင်းကပစ်မှတ်တွေကိုရောက်နိုင်စွမ်းရှိတဲ့တာလတ်ပြေဒုံးကျည်တစ်စင်းစမ်းသပ်ပစ်လွတ်ပုံရတယ်လို့ပြောဆိုကြပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဘက်ကမ်းခြေအထိရောက်နိုင်စွမ်းရှိတဲ့တာဝေးပစ်ပဲထင်းတပ်ဒုံးကျည်ကိုမြောက်ကိုရီးယားတို့စမ်းသပ်ခဲ့တဲ့အထောက်ထားတော့မတွေ့ရဘူးလို့လည်းကျွမ်းကျင်သူတို့ကထပ်လောင်းပြောပါတယ်။မြောက်ကိုရီးယားတို့ပဲထင်းတပ်ဒုံးကျည်စမ်းသပ်ချိန်အမေရိကန်စံတော်ချိန်စနေနေ့နောက်ပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာညစာစားနေကြတာဖြစ်ပါတယ်။ဂျပန်ပင်လယ်ပြင်တွင်းကိုမြောက်ကိုရီးယားတို့ကပဲထင်းတပ်ဒုံးကျည်တစ်စင်းပစ်လွတ်ခဲ့တာဟာလုံးဝသဲငင်းခံနိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုပါတယ်။အမေရိကန်သမ္မတထရန့်နဲ့ဖလော်ရီဒါကမားအီလာကိုအပန်းဖြေအိမ်ယာမှာအမေရိကန်နဲ့ဂျပန်ခေါင်းဆောင်တို့အရေးပေါ်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်သမ္မတထရန့်ကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ကြီးမြတ်တဲ့မဟာမိတ်ဂျပန်နိုင်ငံဘက်ကနေယာနုံးပြေထောက်ခံရက်တည်တယ်ဆိုတာကိုအားလုံးကိုအသိပေးချင်ပါတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။